အိန္ဒိယနိုင်ငံအတွင်းဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုကိုဦးဆောင်ခဲ့သူလို့တန်တရားရှိခံထားရသူပါကစ္စတန်အစ္စလာမစ်ခေါင်းဆောင်ကသူတို့အဖွဲ့အနေနဲ့2018ခုနှစ်မှာကျင်းပမဲ့ဒေသန္တရနဲ့နိုင်ငံလုံးဆိုင်ရာပြည်သူ့လွတ်တော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်သွားမယ်လို့ပြောပါတယ်။ဂျမတ်ဦးဒါဝါ JUD အဖွဲ့ခေါင်းဆောင်ဟာဖစ်မိုဟာမက်ဆာယီဒ်ကလာဟောမြို့မှာတင်းင်းတောက်တွေကိုတင်းင်းငွေနဲ့ကအဲ့လိုပြောကြားလိုက်တာပါ။အမေရိကန်ပြည်ထောင်စုကအဲ့ဒီ JUD အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါ။သူတို့ဟာနေသူဟာနေအကျေကျုပ်နဲ့တနစ်ကြာထင်းထင်းခံထားရကမကြသေးခင်ရက်ပိုင်းတွင်းကပဲပြန်လွတ်လာတာဖြစ်ပြီးပါကစ္စတန်ရဲ့ရွေးကောက်ပွဲစနစ်ကိုအစဉ်တစိုက်ဝေဖန်ပြောဆိုခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့အခုချိန်ဟာတိုင်းပြည်ရဲ့နိုင်ငံရေးလောကထဲကိုဝင်ဖို့အချိန်ကောင်းဖြစ်ကြောင်းနဲ့အိန္ဒိယပါကစ္စတန်နယ်စပ်ကကက်ရှမီးရ်ဒေသကိုလည်းအလေးထားပြောကြားခဲ့ပါတယ်။ခိုင်လုံတဲ့အထောက်အထားမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့သူ့ကိုနေအကျေကျုပ်နဲ့ထိမ့်သိမ်းထားရကပြီးခဲ့တဲ့လကုန်ပိုင်းမှာပြန်လွတ်ပေးခဲ့တာပါ။အိန္ဒိယအုပ်ချုပ်တဲ့ကက်ရှမီးဒေသမှာအိန္ဒိယကအုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေတဲ့စစ်သွေးကြွတွေကိုထောက်ပံ့ပေးနေတယ်လို့သူ့အနေနဲ့ဆွဆဲခံနေရတာဖြစ်ပြီးအမေရိကန်6ဦးအပါအဝင်လူပေါင်း166ဦးသေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကိုဦးဆောင်ခဲ့သူလို့တန်တရားရှိခံနေရသူဖြစ်ပါတယ်။